အိန္ဒိယနိုင်ငံတောင်ပိုင်းကအန္ဒရာပရာဒက်ရှ်ပြည်နယ်မှာအပူလိုင်းရိုက်ခတ်တဲ့ဒဏ်ကြောင့်ဂျာသာပတိနေထီတေဆုံးခဲ့ရသူပေါင်း900ကျော်နေပြီလို့ဒေတာအာဏာပိုင်တွေကအတည်ပြုပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံတဝက်မှာအပူလိုင်းရိုက်ခတ်တဲ့ဒဏ်ကြောင့်ကိုယ်ရည်ခမ်းချောက်မှုဖြစ်ပေါ်တဲ့လူနာတွေနဲ့ဆင်းရုံတွေမှာပြည့်ရှံနေပါတယ်။အပူနာနဲ့အတူအတန်းကူးဆက်ရောဂါဖြစ်ပွားမှုတွေလည်းရှိနေတယ်လို့ဒေတာဆေးဝန်တန်းတွေကပြောပါတယ်။အပူရှင်ရမကြုံဘူးအောင်တက်နေပြီး45 degree Celsius အထက်မှာရှိသလို Fahrenheit နဲ့ဆိုရင်173 degree Fahrenheit အထက်မှာရှိနေပါတယ်။ဒီပူလိုင်းဟာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းကိုပါဆက်ပြီးရိုက်ခတ်ဖို့ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်။မုတ်တုံမိုးဟာမေလမှာဝင်လေ့ရှိပေမဲ့အခုထိမိုးမရွာသေးတဲ့အတွက်အပူတန်းကိုအလူလဲခံနေကြရတာပါ။နေပူမရှောင်မိုးရွာမရှောင်အလုပ်လုပ်ရတဲ့စိုက်ကားသမားတွေရဲဝန်တန်းတွေအပါအဝင်ဝန်ထမ်းတွေဟာပူဒံကိုအဆိုးဆုံးခံစားနေရပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်မှာပြင်းထန်တဲ့အပူလိုင်းရက်ခတ်မှုခံရတာ10ရက်လောက်ရှိပြီဖြစ်ပြီးကျသပရီနေ့ထိအပူဒံကြောင့်သေဆုံးသူပေါင်း900ကျော်နေပြီလို့အန္ဒရာပရဒက်ရှ်ပြည်နယ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မရှင်ကပြောပါတယ်။အိန္ဒိယနိုင်ငံမှာအပူဆုံးလာဟာဇွန်လဖြစ်ပြီးမုတ်တုံမိုးမရွာသေးသမျှအပူချိန်လည်းမကျဘဲအပူလိုင်းဒဏ်ကိုဆက်ပြီးခံကြရမှာဖြစ်ပါတယ်။